ထိုင်းနိုင်ငံကန်ချာပူရီပြည်နယ်မှာအလုသမာအခွင့်အရေးချိုးဖောက်ခံရတဲ့မြန်မာအလုသမာ14ဦးကိုဥပဒေကြောင့်အရအကာအကွယ်ပေးနိုင်ဖို့ထိုင်းအခြေစိုက်အလုသမာရေးဆောင်ရွက်နေတဲ့အဖွဲ့ကအကူအညီပေးနေပါတယ်။သူတို့ကိုပွဲစားကနွားချမအလုရမယ်လို့ခေါ်ယူခဲ့ပြီးတော့ဂျန်ခင်းကိုပို့ဆောင်ပေးခဲ့တဲ့အပြင်အလုရှင်ကလည်းဥပဒေပြဋ္ဌာန်းချက်နဲ့မညီလှုပ်အားခါမပေးဘဲနဲ့ချိန်ချောက်တာညှဉ်းပန်းနှိပ်စက်တာတွေလည်းခံခဲ့ရတယ်လို့ပြောပါတယ်။ VOA သတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်
။ကချင်ပူရီပြည်နယ်အတွင်းကနွားချံမှာအလုပ်ရမယ်ဆိုပြီးခေါ်ဆောင်ခဲ့ပြီးတဲ့နောက်ပွဲစားကကြံစိုက်ခင်းကိုပို့ခံခဲ့ရတဲ့မြန်မာလူသမားတွေဟာသူတို့ရဲ့အထောက်ထားစာရွက်စာတမ်းတွေတိတ်ဆိတ်ခံရတဲ့အပြင်လှုပ်အားကမပေးဘဲတနက်နဲ့ချင်းချောက်ရိုက်နှက်မှုတွေခံရတာကြောင့်လူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ကိုတိုင်ကြားခဲ့တာပါအလုပ်သမားတွေကင်ဆောင်တဲ့ဖုန်းတွေကိုတိတ်ဆိတ်ထားပြီးရိုက်နှက်ခိုင်းစေတာတွေရှိတာကြောင့်အဲ့ဒီအလုပ်သမားတွေကိုနယ်မြေအာဏာပိုင်တွေနဲ့ပူးပေါင်းပြီးအလုသမား14ဦးကိုတွားရောက်ကယ်ဆယ်ခဲ့ရတယ်ဆိုပြီးလူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ရုံးကတာဝန်ခံမတ်အေးမာချူကပြောပါတယ်အလုသမားတွေကတချို့ကိုတော့နှစ်နဲ့ချီပြီးတပတ်မှစားစရာဝယ်ဖို့ဘတ်ငွေ900လောက်သာပေးခဲ့ပြီးအလုထွက်ချင်ကြောင်ပြောတဲ့အလုသမားတွေကိုတော့ချိန်ချောက်ရိုက်နှက်တာတွေလုပ်ခဲ့တယ်ဆိုပြီးမတ်အေးမာချူကပြောပြပါတယ
်ဖုန်းပေးပေါ့လက်စာလည်းမထုတ်ပေးဘူးဆိုဖုန်းပေးပေါ့နော်တကယ်လက်စာမထုတ်ပေးဘူးဆိုလဲသူတို့ဒီမှာဆက်မလုပ်တော့ဘူးဆိုတော့ပြောတယ်။အဲ့ဒီပြောတဲ့ချိန်မှာသူတို့ချင်းအောင်ကြိုးလေးပါတွေဖြတ်ပြီးတော့အကုန်လုံးခေါ်ထွက်ပြီးတော့အပြင်မှာထိုင်ပေါ့။အဲ့အဲ့လိုထိုင်လို့ပြောတဲ့ချိန်မှာတော့အလုပ်သမားတွေထွက်ထိုင်တော့သူကရက်ွက်လူကြီးပေါ့။ဖူးရိုက်ပန်းကိုသူကဖုတ်ဆက်ခေါ်လိုက်တယ်။ဒါအဲ့ဒီဖူးရိုက်ပန်းရဲ့ခါထဲမှာလည်းတနက်ရှိတယ်။တနက်ရှိတယ်သူကတနက်ထည့်ထားတဲ့ခါမှာဆိုတော့အဲ့မှာအလုပ်သမားအဲ့ဒီဖူးရိုက်ပန်းရှိမှပဲတဖြည်းအတန်ခုတ်တဲ့သားပြားနဲ့အလုပ်မစင်းတဲ့အလုပ်သမားကိုသူကရိုက်တယ်ခေါင်းပေါ်မှာ။နောက်ဆိုတော့ခုနှစ်ယောက်ရိုက်တယ်
။ဒီမှုနဲ့ပတ်သက်လို့တိုင်ကြားလာတာကြောင့်နေမြေကန်အာနာပိုင်ရဲ့အကူအညီနဲ့အလုပ်သမားတွေကိုတွားရောက်ကယ်ဆယ်ခဲ့ရမှာတော့အလုပ်ရှင်တစ်ထေးကတော့ထွက်ပြေးသွားခဲ့တယ်လို့ဆိုပါရယ်။တကယ်တော့ဒီမှုဟာအတင်းအကျပ်အလုပ်ကိုင်းစင်မှုအပါအဝင်တခြားလူခွင့်ရေးချိုးဖောက်မှုတွေလည်းအကျုံးဝင်နေတယ်လို့လည်းမတ်အေးမာချူကပြောပါရယ်
။ဒီအမှုကိုထုတ်ပြန်အပ်ခဲ့တော့ပေါ့နော်။အတင်းအကျပ်မှခိုင်းစင်မှုလည်းဝင်နေပြီးတော့လည်းလောက်အားကလည်းမရဘူးပြီးတော့အလုပ်သမားကိုလည်းကြောင်ချင်းချောက်တာပေါ့နော
်ဟုတ်
ကြောင်လည်းချင်းချောက်တယ်ဒါပေမဲ့သရွက်ဆက်တန်းတွေလည်းတိန်ထားတာပေါ့နော
်ဟု
တ်ပြီးတော့လည်းထိုင်းနိုင်ငံထဲမှာအနှိမ့်ဆုံးတတ်မှတ်ထားတဲ့ပေါ့နော်လောက်အားကကိုလည်းသူတို့ကမရဘူးလေတစ်ပတ်မှ900ပဲရတယ
်လက်ရှိမှာတော့အလုပ်သမားတွေကိုလုံခြုံတဲ့နေရာမှာကယ်ဆယ်ထားပြီးစစ်ဆေးမေးမြန်းမှုတွေဆက်လုပ်နေပါတယ်အဲ့ဒီထဲကအလုပ်သမား9ယောက်ကတော့ရောက်တာ3လလောက်ပဲရှိသေးတယ်လို့အလုသမား9ယောက်လောက်ကတော့တနစ်ကျော်ကြာပြီလို့ဆိုပါရယ်သူတို့တွေဟာထွက်ပြေးတာမျိုးတွေလုံးမရအောင်ချိတ်ချောက်ခံရတယ်လို့သူတို့ရဲ့အထောက်ထားစာရွက်စာတမ်းတွေနဲ့တိတ်ဆိတ်ခံရတာကြောင့်ထွက်ပြေးလို့မရတာတွေလည်းဖြစ်ခဲ့တယ်လို့ပြောဆိုခဲ့ပါရယ်ရှင်